ဒီတိုင်ဝန်ကြီးချုပ်ထရီဇာမေအနေနဲ့ဥရောပသမ္မဂကနေဗြိတိန်နှုတ်ထွက်ရေးမဟာဗျူဟာတစိမ့်တစ်ပါးအရှာအီးယူနဲ့ညှိနှိုင်းနေမယ့်အစားဥပဒေကြောင့်ရတောင်းဆိုဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကအကြံပေးခဲ့ပါတယ်။အီးယူကိုတရားစွဲတဲ့နယ်လို့သူကပြောပါတယ်။အီးယူကိုတရားစွဲပါညှိမနေနဲ့တရားသာစွဲလိုက်ပါလို့သမ္မဂထရန့်ကပြောခဲ့တယ်ဆိုပြီးဗြိတိန်ဝန်ကြီးချုပ်မေကဘီဘီစီရ ောင့်အမေရိကန်ခေါင်းဆောင်ဘက်ကဗြိတိန်ဝန်ကြီးချုပ်ကိုဘလို့အကြံဉာဏ်ပေးမလဲဆိုတာနဲ့ပတ်သက်ပြီးရပ်ပေါင်းများစွာမှန်းဆပြောဆိုနေကြတာတွေအဆုံးသတ်သွားပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကသစန်းသတင်းစာနဲ့တွေ့ဆုံမေးမြန်းခန်းမှာအမေရိကန်သမ္မတထရန့်ကသူ့အနေနဲ့ဝန်ကြီးချုပ်မီကိုအကြံပေးခဲ့တဲ့အကြောင်းဒါပေမဲ့သူမအနေနဲ့မလုပ်ခဲ့ဘူးလို့ဖြေကြားခဲ့တာပါ။ဝန်ကြီးချုပ်မီနဲ့တွေ့ဆုံဆွေးနွေးပွဲမတိုင်ခင်သတင်းစာနဲ့တွေ့ဆုံမေးမြန်းခန်းမှာဝန်ကြီးချုပ်မီကသူ့စကားကိုနားမထောင်ဘူးလို့သမ္မတထရန့်ကပြောတာပါ။ပြီးခဲ့တဲ့တောက်ချန်နေ့ကဗီတင်ဝင်ကြီးချုပ်နဲ့အတူလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့သမ္မတထရန့်ကသူ့ဘလို့အကြံပေးခဲ့တယ်လဲဆိုတာကိုထုတ်ဖော်မပြောပါဘူး။ဒါပေမဲ့ဒီအကြံကတိတ်ပြီးရက်ဆက်ပြင်းထန်တာကိုဝင်ကြီးချုပ်မေသိထားတယ်လို့ထင်မြင်တဲ့အကြောင်းတော့သမ္မတထရန့်ကပြောပါတယ်။ဒီအကြံကတိတ်ပြီးတော့ပြင်းထန်လို့နဲ့လို့ယူဆတာကိုသူ့အနေနဲ့အပြည့်အဝနားလည်တဲ့အကြောင်းဒါပေမဲ့တချင်ချင်းမှာတော့ဒီလိုလှုပ်လာနိုင်တဲ့အကြောင်းတစ်ဖက်ကမှန်မှန်ကန်ကန်သဘောတူညီချက်တခုမလုပ်ခဲ့ရင်တော့သူ့အကြံပေးတဲ့အတိုင်းဝန်ကြီးချုပ်မေလှုပ်လာနိုင်တယ်။ဒါပေမဲ့ဒါကလွယ်တဲ့ကိစ္စတော့မဟုတ်ဘူးလို့သမ္မတဒေါ်နယ်ထရန့်ကပြောဆိုခဲ့ပါတယ်။ EU ကနေပြည်ထောင်နှုတ်ထွက်ရေးဆွေးနွေးညှိနှိုင်းမှုတွေလုပ်ရေးကိုတော့မငင်းဖို့သမ္မတထရန့်ကတိုက်တွန်းခဲ့ပြီးဒီလိုလှုပ်ရင်တော့အခက်တွေ့မယ်လို့လည်းပြောဆိုခဲ့တယ်လို့ပြည်ထောင်ဝန်ကြီးချုပ်မေက BBC ကိုပြောဆိုခဲ့ပါတယ်ရှင်။